မြန်မာနိုင်ငံလေးချောင်းပိုင်နယ်ထဲကိုအိန္ဒိယနေဇာလုံခြုံရေးတပ်ဖွဲ့ရဲ့ဟာရင်ကြွကြော်ဝင်ရောက်ခဲ့ကြောင်းမြန်မာအစိုးရကအိန္ဒိယအစိုးရထံတိုင်ကြားစာပေးပို့ခဲ့ကြောင်းအိန္ဒိယအခြေစိုက် The Times of India သတင်းစာမှာရေးသားထားပါတယ်။အဲ့ဒီအခြေအဟာအိန္ဒိယမြန်မာနေဇာမီဇိုရမ်ပြည်နယ်အတွင်းကဇိုခေါ်ထာကျေးရွာမှာအခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအဖြစ်အပျက်နဲ့ပတ်သက်လို့ဖြည့်ရှင်းချက်ပေးဖို့အိန္ဒိယပြည်ထောင်ဝန်ကြီးဌာနကတဆင့်နေကြောင်းဆောင်တပ်ဖွဲ့ထံအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုသူတို့ရဲ့ဟာရင်တွေကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိကြောင်းနေကြောင်းဆောင်တပ်ဖွဲ့ကအိန္ဒိယအစိုးရထံအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။ဌာနအတွင်းစုံစမ်းစစ်ဆေးမှုတွေကဖေဖော်ဝါရီလ3ရက်နေ့တုန်းကအဆင့်မြင့်အပေါ်စားရဟာရင်တစ်စင်းဟာကွန်ဘီဂရမ်လေတာအခြေစခန်းကနေနိုင်ငံနေဇက်ဒေသတစ်လျှောက်မီတာ 9500 လောက်အမြင့်မှာပြန်တန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့နေကြောင်းဆောင်တပ်ဖွဲ့ရဲ့ရဟာရင်ဟာအိန္ဒိယနိုင်ငံပိုင်မီဇိုရမ်ပြည်နယ်ကိုဖြတ်ကျော်ပြီးမြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိဘူးလို့ခြေပပြောဆိုပါတယ်။2015ခုနှစ်တွင်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံပိုင်နယ်ထဲကိုဝင်ရောက်ပြီးစစ်ဆင်ရေးပြုလုပ်ခဲ့ပြီးတဲ့နောက်နိုင်ငံအကြားဒီကိစ္စဟာအတင်းဆုံးမှခံတဲ့ကိစ္စရတစ်ခုဖြစ်လာခဲ့ပါတယ်။